American လွှတ်တော်ကို January 6ရက်နေ့ကဝင်ရောက်စီးနင်းမှုအတွင်းအရွေးကောက်ခံအရာရှိတွေကိုဖမ်းဆီးဖို့နဲ့လှုပ်ကြံဖို့ပါဆန္ဒပြသူတွေဘက်ကရည်ရွယ်ချက်ရှိတယ်လို့ဗဟိုအစိုးရရှေ့နေတွေကအကြံပေးနေမှာပြောပါတယ်။လွှတ်တော်ကိုအတင်းဝင်ရောက်စီးနင်းမှုနဲ့ဆက်နွယ်တဲ့ဆွဲချက်တွေအတွက်တရားရင်ဆိုင်မှုစောင့်ဆိုင်းနေတဲ့ Jacob Anthony Chancellor ကိုဖမ်းဆီးဖို့အတွက် Arizona ပြည်နယ် Phoenix ကဗဟိုအစိုးရရှေ့နေတွေကကြံပေးနေနှောင်းမိုက်မှာရှောက်ထားခဲ့တာဖြစ်ပါတယ်။American အစိုးရရဲ့အရွေးကောက်ခံအရာရှိတွေကိုဖမ်းဆီးဖို့နဲ့လောက်ကြံဖို့လွှတ်တော်ကိုဝင်ရောက်ဆင်းနှင်းသူတွေလုံမှာကိုသူကထောက်ခံနေဆိုရဲခိုင်မာတဲ့တက်တဲ့အဖြစ် Chancellor ရဲ့ပြောကြားချက်နဲ့လှုပ်ဆောင်ချက်အပါအဝင်အထောက်ထားတွေကိုအခုတင်သွင်းတဲ့ရှောက်ထားလွှာထဲမှာဖော်ပြထားတယ်လို့ရှေ့နေတွေကပြောပါတယ်။ဌာနေတိုင်းသားတွေရဲ့ကျွဲကောင်းပါဝတ်စုံကိုဝတ်ပြီးကျွဲကြိုနဲ့6ပေရှည်လှံကိုကင်ပြီးလွှတ်တော်ရဲကိုဝင်ရောက်ခဲ့တဲ့ Chancellor ရဲ့ပုံကိုလူမှုမီဒီယာနဲ့သတင်းတွေမှာတွေ့ကြရတာပါ။အခုချိန်ထိတော့သူ့ကိုလူမှုမငြိမ်မသက်ဖြစ်အောင်လုပ်မှုတရားရေးဆိုင်ရာအနှောက်အယှက်ပေးမှုတွေနဲ့တရားဆွဲဆိုထားတာပါအချိန်တိုင်းအမှန်တရားပေါ်လာမယ်ဆိုတော့သူ့မှတ်စုကိုဒုသမရမိုက်ပန်စ်အတွက်သူကအထက်လွှတ်တော်ခန်းမထဲမှာထားခဲ့ကြောင်းလဲတာဝန်ခံအရာရှိတွေကပြောပါတယ်လွှတ်တော်ရဲ့ဝင်ရောက်စီးနှင်းမှုနဲ့ဆက်နွယ်ပြီးဗဟိုအစိုးရအရာရှိတွေဖမ်းဆီးထိန်းသိမ်းထားသူကအခုဆိုတရားကြော်နေပြီဖြစ်ပါတယ်